American နိုင်ငံသားဝန်ကြီး John Kerry ဟာတနင်္ဂနွေနေ့ကအီဂျစ်သမ္မတ Abdel Fattah El-Sisi နဲ့တွေ့ဆုံခဲ့ပါတယ်။အီဂျစ်နေနဲ့ဆိုင်းနိုင်ကျွန်းဆွယ်ကအစ္စလာမစ်ဆွေးရောက်တွေကိုနှိမ်နင်းနေမှုကို American ကထောက်ခံအားပေးတဲ့အနေနဲ့အခုလိုတန်တမာရေးအရတွေ့ဆုံတာဖြစ်ပါတယ်။ကိုင်ရိုမြို့ကသူတို့နှစ်ဦးတွေ့ဆုံပွဲမှာမကြသေးခင်ကအီဂျစ်ရဲတပ်ဖွဲ့နဲ့စစ်တပ်ကို IS တွေနဲ့ဆက်နွယ်နေတဲ့စစ်သွေးကြွတွေကတိုက်ခိုက်ခဲ့တာတွေနဲ့ပတ်သက်ပြီးအဓိကဆွေးနွေးကြတာပါ။အမေရိကန်အရာရှိကြီးတွေကတော့ဝင်ကြီးကယ်ရီရဲ့ခီးစဉ်ကိုအီရန်ရဲ့နျူကလ িয়ার အစီအစဉ်သဘောတူညီမှုနဲ့ပတ်သက်ပြီးအမေရိကန်ရဲ့အရှိအလယ်ပိုင်းဒေသကမဟာမိတ်တွေအနေနဲ့စိုးရိမ်မှုမရှိစေဖို့ရှင်းပြဖို့ရည်ရွယ်တဲ့ခီးစဉ်ဖြစ်ကြောင်းဖော်ပြခဲ့ကြပါတယ်။ဗီယက်နမ်သဘောတူညီမှုအစီအစဉ်ကိုအပြည့်အဝအကောင့်ထည့်ဖော်နိုင်မယ်ဆိုရင်အီဂျစ်နဲ့ဒေသရင်းနိုင်ငံအားလုံးရဲ့လုံခြုံရေးဟာဒီထက်မကပိုပြီးစိတ်ချလုံခြုံမှုရှိမှာဖြစ်တယ်ဆိုတာကိုမေးခွန်းထုတ်เสียရတော့မလို့ဘူးလို့အရှိအလယ်ပိုင်းနဲ့အရှိတောင်အာရှခီးစဉ်အတွင်းတထောက်ရန်နာတဲ့အီဂျစ်နိုင်ငံမှာမစ္စတာကယ်ရီကပြောခဲ့ပါတယ်။ဒါ့အပြင်ဒေသရင်းမတိမငြိမ်ဖြစ်စေတဲ့လှုပ်ရှားမှုတွေမှာအီရန်နိုင်ငံပါဝင်နေတယ်ဆိုတာအမေရိကန်နဲ့အီဂျစ်နှစ်နိုင်ငံလုံးကလက်ခံထားတာကြောင့်အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းရေးအတွက်အပြည့်အဝဆက်ပြီးအသုံးပြုနေတယ်ဆိုတာသိကြစေဖို့အလွန်အရေးကြီးကြောင်းအီဂျစ်နိုင်ငံသားဝင်ကြီးပါပါဝင်တဲ့ကိုင်ရိုမြို့ကဆွေးနွေးပွဲမှာဝင်ကြီးကယ်ရီကအလေးနက်ပြောခဲ့ပါတယ်ရှင်။